ဘုံမူကြီးမွန်မာဂရဖီရဲ့တပ်တွေနဲ့အတိုက်ခံတွေရဲ့တပ်ဖွဲ့တွေအပြင်းထန်တိုက်ခိုက်နေကြတဲ့လီဗျားရဲ့တပ်တရအကြီးဆုံးမြို့မီဆာထရာမြို့ကတိုက်ပွဲတွေမှာဂရဖီရဲ့တပ်တွေကတင်ကားတွေလက်ဖြောက်တပ်တသမားတွေရဲ့ပစ်ကတ်မှုတွေကိုအသုံးပြုပြီးမြို့ကိုထိန်းထားနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီကနေ့လီဗျားကအထူးကရင်နံထုတ်လို့ရဘရီဂါမြို့ကတိုက်ပွဲတွေမှာတော့မြို့ထဲကတက္ကသိုလ်ဝင်းရဲ့တစ်ဖက်စီမှာဂရဖီရဲ့တပ်တွေနဲ့တိုက်ခန့်တပ်တွေထိတ်တက်ရင်ဆိုင်တွေ့ခဲ့ကြပေမဲ့တိုက်ပွဲဖြစ်ပွားရင်မြောက်အတ္တန်တစ်စစ်စာချုပ်နေတိုးကလေကြောင်းကနေလာရောက်တိုက်ခိုက်ခံရမှာကိုစိုးရင်ပြီးတော့ဂရဖီရဲ့တပ်တွေဆုတ်ခွာသွားခဲ့ကြပါတယ်။တခါဂရိနိုင်ငံအီတင်မြို့တော်ကိုရောက်ရှိလာတဲ့ဂရဖီရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအဗ်ဒူအီအယ်အိုဘီဒီကဘုံကြီးဂရဖီအနေနဲ့လေပြားကစစ်ပွဲတွေကိုပြီးဆုံးစေလိုနေပြီလို့ဂရိဝင်းချုပ်ဂျော့ချ်ပပင်ဒရီယိုကိုမနေ့ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဂရဖီစန့်ကျင်တပ်ဖွဲ့တွေနဲ့လက်နက်ကင်ပရိပက်ခါတွေဆုံးသက်ရေးအတွက်ဖြည့်ရှင်းမှုတစ်ခုကိုဂရဖီအစိုးရကရှာဖွေနေပုံရတယ်လို့ဂရိနိုင်ငံသားရေးဝန်ကြီးဒီမီထရီဒရော့တစ်ကလေပြားယာယီနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနဲ့နေတိုးရဲ့အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့ဂရိဟာအစိုးရအားဖြင့်လေပြားကောင်းဆောင်ဘုံကြီးမွန်မာဂရဖီနဲ့ဆက်ဆံရေးကောင်းမွန်ကြပြီးတော့ဂရဖီရဲ့ယာယီနိုင်ငံသားရေးဝန်ကြီး OPD ကသူဟာမော်လ်တာနဲ့တူရကီနိုင်ငံတွေကိုပါတွားရောက်ပြီးလေပြားအရေးဖြစ်ရှင်နီလန်းတွေကိုရှာဖွေမယ်လို့ဆိုပါတယ်ခင်ဗျာ။